ကိုဗစ်19ကရောဂါထိန်းချုပ်နိုင်မှုနိုင်ငံကိုအရေးပေါ်ခြေနေကြေညာလိုက်ရပြီဖြစ်တဲ့မလေးရှားနိုင်ငံထဲမှာတော့မလေးရှားအစိုးရကချမှတ်ထားတဲ့ကပ်ဘေးစီးမြင်စည်းကမ်းတွေကိုမလေးရှားရောက်မြန်မာအလုပ်သမားတွေအထူးသဖြင့်ထားလိုက်တာကြပါလို့အလုပ်သမားရဲ့ဆောင်ရွက်သူတွေကသတိပေးတိုက်တွန်းလိုက်တဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးကြပါမယ် မလေးရှားနိုင်ငံထဲမှာကိုဗစ်19ဒီကြောပြန်ကူးစက်မှုတွေပိုတိုးလာပြီးအခြေအနေကအတော်လေးကိုစိုးရိမ်စရာဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားဘုရင်ကနေဂျန်နရယ်လ12ရက်နေ့အင်္ဂါနေ့ကနိုင်ငံကိုအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံဝန်ကြီးချုပ်ကလည်းရုံးမြင့်တန်းကြားကနေနိုင်ငံကိုအရေးပေါ်ကြေညာချက်ထုတ်ပြန်ကြောင်းအသိပေးပါတယ်။ လက်တလုံးမှာတော့မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူနဲ့အနီးဝန်းကျင်ကမြို့တွေကိုသတင်းလက်ပတ်ကြားလော့ဒ်ဒေါင်းချအသွားလာတွေကန့်သက်ထားသလိုပြည်내အကူအသတ်တွေကိုလည်းအထူးစောင့်ကြည့်နေပါတယ်။ခုလိုကိုဗစ်19ကာကွယ်ထိန်းချုပ်နိုင်ရေးမလေးရှားနိုင်ငံအတွင်းမှာအရေးပေါ်အခြေအနေကြေညာလိုက်တဲ့အပေါ်မှာမလေးရှားရောက်မြန်မာအလုပ်သမားတွေအသွားလာဆင်ခြင်မှုစီကံနေလိုက်နာကြပါလို့အလုပ်သမားရဲ့ဆောင်ရ ကိုတီဟမမောင်ကအရေးပေါ်အခြေအနေပေါ်အခုလိုသတိပေးပါတယ
်မလေးရှားမှာရှိတဲ့ဒီစီးပင်းစည်းကမ်းကတော့သူတို့သတ်မှတ်ထားတဲ့အတိုင်းပဲပေါ့နော်ဟိုကျွန်တော်တို့မလိုအပ်ဘဲနဲ့အပြင်မထွက်စီခြင်းဘူးပေါ့နောက်ပြီးဒီပြည်ငယ်6ခုကိုဟိုဒီအရေးပေါ်အမိန်တော့လောလောဆယ်ချထားတယ်အဓိကတော့ဒီပိုးအများဆုံးကူးဆက်တဲ့နေရာတွေပေါ့ဟိုချမှတ်ထားတဲ့စီးပင်းစည်းကမ်းတွေကိုတော့မပြစ်မနေလိုက်နာဖို့သူတို့တတိပေးတယ်သူပေါက်ပြက်တယ်ဆိုလို့ရှိရင်တော့ ring gate ပေါ့တထောင်ဒဏ်ရိုက်မယ်ဆိုတဲ့ဟာလေဒါပြီးခဲ့တဲ့တစ်ခေါက်ကသူချမှတ်ထားတဲ့စီကန်းနေတိုင်းပဲပေါ့နောက်လမ်းလေးမှာလည်းဟိုရဲတွေဟိုအဖွဲပေါင်းလို့ပေါ့နော်ဒီကျမ်းမာရေးအဖွဲတွေသူတို့လမ်းမှာဟို block တွေကြီးချမယ်ပေါ့နော်အဲ့လိုမျိုးချတဲ့နေရာမျိုးတွေဟိုကိုကဟိုတရားမဝင်ဘူးဆိုလို့ရှိရင်အဲ့လိုနေရာမျိုးတွေရှောင်တင့်နေပေါ့နော်မသွားတင့်ဘူးပေါ့အကောင်းဆုံးကတော့ကိုမြန်မာနိုင်ငံသားအချင်းချင်းတယောက်နဲ့တယောက်အပြန်အလှန်ဖိမကူညီပေးဖို့ဒီကာလအတွင်းမှာပေါ့နောက်တယောက်နဲ့တယောက်ဟိုအဆက်အသွယ်လေးတွေလုပ်ပြီးတော့လေဟိုစစ်စစ်လုံးလုံးနဲ့နေကြဖို့အားအသီးလေကျွန်တော်မှာကျင်နေခင်ဗျာ
နိုင်ငံမှာရေးပေါ်အခြေအနေကြီးညာလိုက်ပြင်မဲ့လို့မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပြီးတော့ပို့ဆောင်ပေးနေတဲ့အစီအစဉ်တွေကိုတော့တက်ရောက်မှုမရှိသေးပဲတန်ယုံကနေစနစ်တကျဆောင်ရွက်ပေးနေပါတယ်လို့ကိုတီဟမောင်မောင်ကပြောပါတယ
်ပြန်ပို့တဲ့အားတွေကတော့ပုံမှန်ဟိုလုံရုံလုံစင်တိုင်းသွားတော့သွားလာနေမှာပဲပေါ့နော်ဒါပေမဲ့သူတို့ရဲ့ဒီသတ်မှတ်ထားတဲ့စီကံဥပဒေတွေနဲ့တော့အညီသွားမှာပေါ့နော်ဥပမာကားစီးတဲ့ခါတောက်ကြည့်ရင်ကျွန်တော်တို့ကားပေါ်မှာဟိုဒါလူနှစ်ဦးတည်းပိုစီးလို့မရတဲ့ဟာမျိုးလို့ဟိုလေကြီးသွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကယ်ဆယ်ရေးနေနဲ့ပြန်မဲ့သူတွေကလေကြီးသွားတဲ့အခါမှာသူလေရင်နဲ့မှတ်လေးတွေလည်းတေချာ print ထုတ်ပြီးတော့ယူသွားစီခြင်းတာပေါ့နော်။ဘာလို့လဲဆိုတော့လမ်းမှာစစ်တာဆေးတာတွေကလည်းအခုရှိနေဦးမှာပဲစစ်တာဆေးတဲ့အခါကြောင့်လို့ရှိရင်ကိုဒီနေ့လေရင်နဲ့ပြန်မှာမဟုတ်လို့အတွက်လေရင်ဝင်သွားပါတယ်ဆိုတော့အထောက်အထားမျိုးလေးတွေကိုပြနိုင်လို့ရှိရင်ဒါဟိုသူတို့စစ်တာဆေးတဲ့အခါကြောင့်လို့ရှိရင်စကားတွေအများကြီးမပြောရဘူးပေါ့။အဲ့တော့ကေဇေးလေးညာတလားမှာအခုလောလောဆယ်အနေထားပါတော့လေးကောက်ရှိတဲ့ခါကျတော့အခောက်တိုင်းလဲကျွန်တော်ကပြန်ပို့နေရဆိုတော့ဒါကတော့ပုံမှန်သွားတဲ့အတိုင်းသွားနေမှာပေါ့နော်အရေးချောင်းနေရှိလို့သူသွားကြလာခြင်းနဲ့ဆိုလို့ရှိရင်တော့ခုနပြောတဲ့စီးမင်းစီကန်းနေနဲ့တော့လိုက်နာစေခြင်းတာပေါ့နော်မလိုအပ်ဘဲနဲ့တော့မထွက်တာတော့အကောင်းဆုံးပေါ့
မလေးရှားရောက်မြန်မာတွေအနေနဲ့ကိုဗစ် -19 ကာကွယ်ရေးဆိုင်ရာစီးမင်းစည်းကမ်းတွေကိုလိုက်နာကြဖို့တည်ရင်းတွေကိုမျက်ခြေမပြတ်နားဆွင့်ကြပါလို့ကွာလာလွန်ပူမြို့တော်ကမြန်မာလူသမားတွေအတွက်အလုပ်ကင်ကူညီရှာဖွေပေးနေတဲ့ agency ကကိုဟမ်မောင်ကအကြံပေးပါတယ
်ဒီအမိတ်ကြီးကကြောင့်ဒီနိုင်ငံသူ့နိုင်ငံသားတွေတောင်မှအမိတ်တိုင်းလိုက်နာမှာဆိုတော့ကျွန်တော်တို့ foreigner တွေအတွက်ဆိုရင်ပို့ပြီးတော့လိုက်နာတင်တယ်အခုမလေးရှားမှာ passport permit ကံပြီးတော့နေတဲ့လူထက်လုံးဝ overstay လုံးလုံးoverstay ပေါ့နော်ဘာမှမရှိလို့အများကြီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်မြန်မာနိုင်ငံသားတွေကိုသူ့နိုင်ငံချထားတဲ့အမိတ်တိုင်းပဲလိုက်နာပေးကြပါပြီးတော့နှစ်ပတ်ပဲအပြင်မဖောက်ဘူးဆိုတော့ကိုယ်အိမ်ထဲမှာပဲလုံးလုံးရင်းလုံးနေကြပါသူ့နိုင်ငံဆောင်ရွက်တဲ့အမိတ်တိုင်းပဲလိုက်နာပေးကြပါဘာမှအရင်ကြောက်ရွံ့နေလို့မလို့ပါဘူးပေါ့
အမေရိကန်ပြည်ထောင်စုအခြေစိုက်ဂျွန်ဟော့ပ်ကင်းစ်သက္ကတိုကိုရိုနာဗိုင်းရပ်စ်ဆောင်ကြည့်ရေးစင်တာရဲ့အင်္ဂါနေ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရမလေးရှားတနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ် -19 ကူးစက်သူပေါင်းက34,000ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူက959ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမမ